68မျိုးဆက်ညဉ့်ဉိုင်းနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်တို့ NTCD အဖွဲ့တွေတွေ့ဆုံကြမှာပေါ့လေညဉ့်ဉိုင်းကိစ္စတွေဆွေးနွေးတာဗျာလား
ဟုတ်ပါတယ်ဗျာဒီနေ့တွေ့တာ KIU ခေါင်းဆောင်ဘုဒ္ဓကွန်မအပါဝင် NCCP team ကိုယ်စားလှယ်နဲ့တွေ့တာပါ KNU ကအတွင်းမှုဖလိုခွေထုပါပါတယ်ကျွန်တော် CNF ကဆရာ slime ညံမုံပါပါတယ် KNPB ကကုရှောင်းမင်းပါပါတယ်နောက်ကျွန်တော် KIU ကဘုဒ္ဓကွန်မနဲ့ပုံမီရှင်မလို့ပါပါတယ်
ဟုတ်ကဲ
့တော့တခါကျွန်တော်တို့ DKB ကကိုလုံးလုံးပါပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကဒီ NCCD team နဲ့ဒီအစိုးရငင်းကြီးပုံစံကော်မတီကိုတွေ့ဆုံဆွေးနွေးထားတဲ့အခြေအနေတွေပေါ်မှာ NCCD team ကဘုဒ္ဓကွန်မတို့ကကျွန်တော်တို့ရှင်းပြပါတယ်ဖလိုခွေထုနဲ့ဘုဒ္ဓကွန်မရှင်းပြပါတယ်သူတို့ဘက်ကလည်းကျွန်တော်တို့ပုံမှန်ပြောမချက်ပြောပါတယ်ကျွန်တော်တို့ကလည်းကျွန်တော်တို့နေတဲ့တိုင်းသားတွေခြားလာမှာကိုယ်လည်းကျေတာပိတ်မရှိဘူးကဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့က Democratic Federal ပြည်ထောင်စုတည်ဆောက်မယ်ဆိုတာတည်လင်းကျွန်တော်တို့ပြောထားပြီလေအဲ့ဒီပုံမှာကျွန်တော်ရှေ့ဆက်ပြီးတော့မှကျွန်တော်တို့နိနိကကပူးတွဲပြီးတော့လှုပ်ဆောင်သွားမယ်လုပ်ငန်းစဉ်တွေပေါ်မှာကျွန်တော်စကားတွေပြောပြပါလေဗျ
ပြီးခဲ့တဲ့ရပိုင်းအတွင်းကလည်း NCCD ကောင်းဆောင်တွေနဲ့အစိုးရတို့အပြစ်ခတ်ရစရေးခြေလှမ်းတွေကလည်းအားကောင်းနေပြီလို့နှစ်ဖက်ကောင်းဆောင်တွေကပြောနေကြတယ်ခင်ဗျာ68အဖွဲ့အနေနဲ့ရောဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်တို့ကလူချင်းပါတယ်တကယ်ကိုလူချင်းတာပါငင်းငင်းကြီးကိုကျွန်တော်တို့စစ်စစ်မှန်မှန်လူချင်းတဲ့လူကြီးဖြစ်တယ်လို့ငင်းငင်းကြီး step ကိုသွားဖို့ဆိုလို့ရှိရင်ဒီအပြစ်ခတ်ရစေးအဆင့်ကိုမကျော်သွားပဲကြောက်ဖို့မလွယ်ဘူးလေအဲ့တော့အပြစ်ခတ်ရစေးစာချုပ်ချုပ်ဖို့လည်းကျွန်တော်အရင်ညှော့လင့်ပါတယ်နှစ်ဖက်လုံးကလည်းချုပ်ဖို့ကြိုးစားနေတယ်လို့ကျွန်တော်ယုံကြည်ပါတယ်
တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရတို့အပြစ်ခတ်ရစေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးရင်ပေါ့ဗျာနိုင်ငံရေးအဆင့်ဆွေးနွေးပွဲမှာ68အဖွဲ့အနေနဲ့ရောဘလို့အခန်းကဏ္ဍကနေပြီးတော့ပါဝင်မလဲခင်ဗျာ
ကျွန်တော်တို့ကမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးကျွန်တော်တို့ထဲထဲဝင်ပါဝင်ပတ်သက်သွားပါပဲအထူးသဖြင့်တော့ကျွန်တော်တို့တိုင်းလိုက်ဓာတ်လူညီမျှနဲ့ကိုပိုင်အခွင့်အရေးကိုကိုပိုင်အုပ်ချုပ်ခွင့်ကိုပြဋ္ဌာန်းပေးနိုင်တဲ့ Federal ပြည်ထောင်စုတည်ဆောက်ရေးအပိုင်းကိုတော့ကျွန်တော်တို့က no workshop သွားမှာမဟုတ်ပါဘူးအဲ့ဒီဘက်မှာကျွန်တော်တို့ရဲ့ move ပါအဲ့ဒီတော့ကျွန်တော်တို့ကငြိမ်းချမ်းရေးဖြစ်စဉ်မှာထဲထဲဝင်ပါဝင်ပတ်သက်သွားမှာဖြစ်ပါတယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံကို Democratic Federal ပြည်ထောင်စုတည်ဆောက်ရေးအပိုင်းကိုကျွန်တော်တို့ကစူးစမ်းပန်းစားလှုပ်ဆောင်သွားမယ်ဆိုတာပြောချင်ပါတယ
် NCCD ဘက်ကနေပြီးတော့သူတို့အစိုးရနဲ့လက်ရှိကာလမှာလေဆွေးနွေးနေတဲ့အခြေအနေအတိုင်းအတာတွေရှင်းပြခဲ့တယ်ဆိုတော့လေဘယ်လောက်အတိုင်းအတာတွေဘယ်အဆင့်တိရောက်နေပြီလဲဆိုတာရှင်းပြတာမျိုးလေးသိပြစေခင်ဗျာ
ဒီလိုပြဒီဆွေးနွေးပွဲမတိုင်ခင်တော့ကျွန်တော်တို့လည်းထိတွေ့ဆက်ဆံမှုရှိပါတယ်ဒီဆွေးနွေးပွဲမတိုင်ခင်ပေါ့နော်အစိုးရနဲ့ဆွေးနွေးပွဲမတိုင်ခင်မှာလည်းနည်းနည်းလေးသူတို့ policy ဘက်ဆိုင်ရာအကွဲလေးတွေရှိတယ်ဆိုပြီးတော့အလွဲလေးတွေရှိတယ်ဆိုတော့ကျွန်တော်တို့တော့နည်းနည်းစိတ်ပူမိတယ်ဗျအခုတော့ဒီဆွေးနွေးပွဲတွေမှာ policy ဘက်ဆိုင်ရာအလွဲနေသွားပြီအကျဉ်းသွားပြီပေါ့ဗျအစိုးရနဲ့ဒီတိုင်းသားလက်နက်ကိုင်ဟိုခေါင်းဆောင်များနဲ့ကအဲ့ဒီခါကျတော့အချက်လက်ပိုင်းဆိုင်ရာမှာညှိနှိုင်းမှုကိစ္စတွေကြံနေသေးတယ်လို့ကျွန်တော်တို့မြင်ပါတယ်ဒီအချက်လက်ပိုင်းဆိုင်ရာညှိနှိုင်းတဲ့ဟာကတော့ policy အလွဲလောက်တော့မကြီးမားတော့ဘူးလို့မြင်တဲ့အတွက်ကြောင့်ကျွန်တော်ထင်တယ်ပြည်ခရရဲ့စေအေးစာလို့ချုပ်ဆိုနိုင်ပါပါဥပမာအဖြစ်ကဖယ်ရယ်အစိုးရလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်အလိုလိုလိုရပါပြီ။ဖယ်ရယ်နေချင်းကြချင်းတိဆောက်ဖို့ကျွန်တော်တို့မဆိုးလို့တက်လို့လည်းမတိုက်တော့ဘူး။တစ်ဆင့်ချင်းတစ်ဆင့်ချင်းတိုင်းသားတွေတကယ်ကိုတန်းလို့ညီမအခွင့်ရေးနဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုအာမခံချက်ရှိတဲ့ဖယ်ရယ်ပြည်တော်စုကိုတိဆောက်ပါဖို့ဆိုလိုတာပါ။နေချင်းကြချင်းဖယ်ရယ်ပြည်တော်စုဆိုတာတိဆောက်လို့ရတဲ့ကိစ္စမဟုတ်ဘူးဆိုတော့ကျွန်တော်နားလဲပါပဲ။အဲ့ဒီအမှာမတိဆောက်ဘူးဆိုလို့ရှိရင်ကျွန်တော်ဘာလို့လို့မရတော့ဘူး။ဆက်ဆွေးနွေးလို့မရတဲ့အခြေအနေမျိုးရောက်သွားမှစိတ်ပူတယ်လေ။ဒီကြံဖြစ်လာမှလည်းစိတ်ပူတယ်။အဲ့ဒါ policy ဘက်ဆိုင်ရာအကွဲနည်းသွားပြီပေါ့ဗျာ။အဲ့လိုပြောလို့ရတာပေါ့
။တပြည်လုံးငင်းငင်းရေးရဖို့အတွက်ဆိုလို့ရှိရင်အစိုးရဘက်ကိုရောတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကိုရောပေါ့လေ။သူတို့တွေအနေနဲ့ပေါ့လေ။ဘာတွေများထပ်ပြီးတော့လှုပ်ဆောင်ဖို့လိုအပ်နေုံမဲလို့ဦးမြတ်ကြီးတို့တုံ့တက်မိလဲဗျ။
ရိုးရိုးလေးနဲ့ရှင်းရှင်းလေးပြောရမယ်ဆိုလို့ရှိရင်တော့နှစ်ဖက်စလုံးကစစ်ဘေးဒဏ်ကိုခံနေရတဲ့ပြည်လူတွေရဲ့အတောင်နားထောင်ပါရဲတင်းနားထောင်ပါနားထောင်ရဲတဲ့တပ်သိရှိရမယ်ကျွန်တော်မြင်တာကတော့အဲ့ဒါမှကျွန်တော်တို့ပြည်လူထုကဘာလို့လိုချင်လဲဆိုတဲ့ဟာနှစ်ဖက်လုံးသိမယ်လို့မြင်တယ်ကျွန်တော်အစိုးရဘက်ကရောတိုင်းနဲ့နဲ့ကန်ဘက်ရောနှစ်ဖက်လုံးကိုကျွန်တော်ဆိုလိုတာပ
ါဘုဂျုတ်ကွန်ဘောဘက်ကလည်းအခုလက်ရှိသူတို့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြစ်ခတ်ရဲဆဲရေးသဘောတူစာချုပ်မူကြမ်းကိုပေါ့လေဒါပြည်သူတွေကိုချပြတဲ့နယ်လို့ပြောနေကြတယ်ဦးမြတ်ကြီးတို့ရောဘလို့မြင်ပြီလဲဗျ
အာကျွန်တော်ဒါနိုင်ငံတည်ဆောက်ရေးအပိုင်းပဲအဲ့တည်ဆောက်ရေးအပိုင်းမှာ transparency မရှိလို့မရဘူးဗျပြည်လူထုသိအောင်တော့ပြောရမှာဗျခိန်ချံမထားသင့်ဘူးဗျနိုင်ငံရဲ့ကံကြမ္မာဗျနိုင်ငံရဲ့ကံကြမ္မာဆိုတာအစိုးရကြီးပဲလက်နက်ကိုင်ထားတဲ့အုပ်စုကြီးပဲတက်ဆိုင်တာမဟုတ်ဘူးတကယ်လို့မှရှိရပြည်လူတွေနဲ့တက်ဆိုင်တယ်လေပြည်လူတွေရဲ့ကနေတာနေထိုင်မှုဘဝတွေကိုပြောင်းလဲပေးနိုင်မယ်စနစ်ကြီးတစ်ခုလုံးပြောင်းလဲရမယ်ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့ပြည်လူထုသိနားလည်ဖို့လိုပါတယ်အဲ့ဒီအတွက်ခြားတတ်သင့်ပါတယ်နှစ်ပေါင်း60ကျော်ပြည်လူစစ်တပ်ကိုခံခဲ့ရတိုင်းဒေသတွေမှာအဲ့ဒါကျွန်တော်တို့ချုပ်ငင်းခြင်းပြီးကြချုပ်ငင်းခြင်းပြီးဆိုပြီးတော့မှတစ်ဖက်ဖက်ကိုလက်နဲ့ချပြီးတစ်ဖက်ဖက်ကလည်းအင်အားနဲ့အနိုင်ယူသွားတဲ့ဟာမျိုးဖြစ်လို့မရဘူးပေါ့ဗျာအဲ့တော့တကယ်ကိုတိုင်းသားတွေကိုတန်းတူညီမအခွင့်အရေးပေါ်ဆောင်ပေးနိုင်တဲ့ဆက်လက်တစ်ခုတွားရမှာကြအဲ့ဒီပုံမှာတော့ကျွန်တော်ညင်းပယ်ဒီခေတ်နိုင်ငံရေးနဲ့လည်းမကန့်ညီတော့ဘူးဗျအဲ့ညင်းပယ်တဲ့လူကတော့အဲ့ဒါတမိုင်းတရားခံလို့တော့ကျွန်တော်ပြောရမှာပဲအဲ့လိုပဲကျွန်တော်ပြောချင်ပါတယ်
အခုလိုပြကြပေးတဲ့အတွက်ဦးမြတ်ကြီးကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ